ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကမိုးရင်မှောက်ခိုမှုမှာအဓိကကြိုးကန်လှုပ်ရှားနေသူဒါဇင်နဲ့ချီပြီးလက်နက်ချအဖမ်းခံခဲ့ကြောင်းအနာပိုင်တို့ကအင်ကာနေမှာပြောပါတယ်တက်ကနက်ကမိုးရင်မှောက်ခိုသမား21ယောက်တနင်္လာနေ့နှောင်းပိုင်းကလက်နက်ချအဖမ်းခံတာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောတာပါလက်နက်ချအဖမ်းခံခဲ့တဲ့မိုးရင်မှောက်ခိုသမားတွေကိုကြိုးဆိုကြောင်းမိုးရင်မှောက်ခိုကူးသူတွေမလုံးကြုံတော့ဘူးလို့လဲဒေတာဆိုင်ရာရဲတပ်ဖွဲ့ခေါင်းဆောင်ကအဖမ်းခံသူတွေကိုကြိုးဆိုတဲ့အခမ်းအနားမှာပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ထံမှာအဖမ်းခံခဲ့ကြတဲ့မူရင်မှောင်ခိုကူးသူတွေကလက်နက်တွေထောင်နဲ့ချီတဲ့ရာဘစိတ်ကြဆေးပြားတွေကိုလည်းအနှံခဲ့ကြပါတယ်နောက်ဒီမူရင်မှောင်ခိုမှုနဲ့ရောင်းဝယ်မှုမလုပ်တော့ပါဘူးလို့လဲလူမှုရှင်မှာကြေပြုတ်ခဲ့ပါတယ်မူရင်ဆေးဆွဲမှုနှုန်းများနေတဲ့ဘင်္ဂလားဒေ့ရှ်ကဖိလစ်ပိုင်နိုင်ငံပုံစံမူရင်တိုက်ဖျက်ရေးဆောင်ရွက်လာခဲ့ပြီးနောက်မှာတော့မူရင်မှောင်ခိုကူးသူတွေလို့ဆွတ်ဆွဲခံရသူ900နီးပါးကလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံခဲ့ရပြီးဖြစ်ပါတယ်မူရင်ဆေးဝါးနဲ့ပတ်သက်မှုဆွတ်ဆွဲခြင်းနဲ့လူပေါင်း 25,000 ချော့ကိုလည်းဖမ်းဆီးထားတာဖြစ်ပါတယ်